ကဘာမှညဉ့်ညဉ့်ကင်းမဲ့နေပြီးအာနာပိုင်ဝါဒခေါင်းထောင်လာနေတယ်လို့ရက်ရွာအတိုင်ဝန်းတွေအတွင်းမှာလည်းအမုန်းပွားမှုတွေတိုးလာနေတယ်လို့ကုလအတွင်းမှုချုပ်ဂူတာရက်စ်ကကလမကအထွေထွေညီလာခံမှာပြောကြားလိုက်ပါတယ်။ AB သတင်းဆောင်ပါတပုတ်ကိုဦးတင်မောင်တန်းတင်ပြထားပါတယ်ဗျာ။
2024ခုနှစ်ကုလသမဂ္ဂရဲ့ဦးစားပေးအကြောင်းအရာတွေကိုအထွေထွေချုပ်အန်တိုနီယိုဂူတာရက်စ်ကအထွေထွေညီလာခံမှာ February 9ရက်နေ့ကပြောကြားဆောင်ရပါတယ်။ကမ္ဘာညဉ့်ညဉ့်ရေးသမဂ္ဂရက်ရွာအစိုက်ဝင်းတွေအတွင်းညဉ့်ညဉ့်ရေးနဲ့တဘာဝနဲ့ညဉ့်ညဉ့်ရေးရရှိဖို့ကိုလည်း2024လုပ်ငန်းစဉ်ရဲ့ဦးစားပေးအကြောင်းအရာတွေအဖြစ်တင်ပြသွားခဲ့ပါတယ်။ Mr. Guterres ကမင်းကုန်းကိုအခုလိုစတင်ဖွင့်ပြပါတယ်
။ Peace is our raison d'être. Yet, as I scan the landscape of today's world,
ညဉ့်ညဉ့်ဟာကျွန်တော်တို့အတွက်အရေးကြီးဆုံးပါ။ကမ္ဘာကြီးကိုကြည့်လိုက်တဲ့အခါအကြီးအကျယ်ပျောက်ဆုံးနေတာကလည်းညဉ့်ညဉ့်ရေးပါပဲ။ပဋိပက္ခတွေပြင်းထန်နေပြီးပထဝီနိုင်ငံရေးကွဲပြားတဲ့ကွဲပြားနေချိန်မှာကမ္ဘာညဉ့်ညဉ့်ရေးကအချိန်ချောက်ခံရပါတယ်။လက်ချမ်းအကွဲကလက်ချမ်းလာပြီးလူ့အခွင့်အရေးကိုတက်ချေနှင်းလိုက်တဲ့အခါရဲရွာအပိုင်းဝန်းတွေတွင်ညဉ့်ညဉ့်ရေးကပျက်စီးသွားပါတယ်။မငြိမ်မြမှုပေါက်ကွဲလာတဲ့အခါတရားမျှတမှုရှိရှိညဉ့်ညဉ့်ရေးကချိန်မှပွားပါလေ။ရုပ်ကျွင်းလောင်စာကိုအစွဲကြီးဆွဲနေတဲ့အခါဘာဝနဲ့ညဉ့်ညဉ့်ရေးကြောင်းပြောတာကစောင့်ပြောင်းစရာဖြစ်လာပါလေ။ကမ္ဘာတဝန်းကိစ္စမျိုးစုံထဲမှာညဉ့်ညဉ့်ရေးကပျောက်ဆုံးနေတဲ့အပိုင်းစပါ။လူတွေကညဉ့်ညဉ့်ရေးနဲ့တည်ငြိမ်ရေးကိုလိုလားကြပါလေ။အ
ဲဒီလိုညဉ့်ညဉ့်ရေးကင်းမဲ့နေတဲ့ကမ္ဘာကြီးကိုပို့ပြီးဖြစ်ရောက်အားလုံးပေါင်းဝင်ပြန်လည်စတဲ့တဲ့ဘတ်ဆောင်ဘဟုဝါဒဖြစ်ပေါ်လာအောင်အပြန်လဆက်ရောက်အားတွေနဲ့အားထုတ်လောက်ဆောင်နေတာကိုသူတွေ့ရှိရပါတယ်လို့လည်းမစ္စတာကူဒရက်စ်ကပြောပါတယ
် Excellencies For millions of people caught up in conflict around the world life is a deadly
ကိုယ်စလေတော်ကြီးများများကဘာတော်မှပြိပခတဲ့ပိတ်မိနေကြတဲ့လူသားမောင်းများစွာတို့ဘဝကတေလူလူနေ့တစ်ခုကစားလောင်မသိမ့်နေရတဲ့ငရဲကန်းဖြစ်နေပါတယ်လုံညုံရောင်ကိုရှာဖို့အတွက်စံချိန်ဖြစ်သွားတဲ့လူကြီးပမာဏဟာသူတို့အိမ်တွေကထွက်ပြေးနေကြပါတယ်ညီညာကြီးကိုသူတို့ငူကြွေးတောင်းဆိုနေကြပါတယ်သူတို့ကိုကျွန်တော်တို့နားထောင်ကြပြီးလောက်ကင်ကြပါမယ
်ဟာမတ်ကအစ္စရေးကိုအောက်တိုဘာ9ရက်တိုက်ခိုက်တာရောပါလစ္စတိုင်းပြည်သူတွေပေါ်ပစ်တာခတ်တယ်လို့တိုက်ခိုက်နေတာတွေကိုပါမှန်ကန်မျှတာကြောင့်ဗာစင်ကြီးမှပေးလို့မရပါဘူးလို့လည်းကုလသမဂ္ဂသွေးမှုချုပ်ကဆိုပါတယ
် If countries fulfill their obligations under the charter every person's right
ဒီလိုတိုင်းပြည်တွေကကုလသမဂ္ဂပြည်ညမှာပါတဲ့တာဝန်ဝတ္တရားတွေကိုလိုက်နာကြမယ်ဆိုရင်ညီညာရေးနဲ့ဂုဏ်သိက္ခာဆိုင်ရာလူတိုင်းရဲ့အခွင့်အရေးကအာမခံချက်ရှိမှာပါဒါပေမဲ့အစိုးရတွေကလစ်လျူပြုနေကြပါတယ်United Nations ဘက်ဆောင်ဘဟုဝါဒကိုတာဝန်ခံမှုမရှိဖြစ်စီနေကြပါလေ။ကမ္ဘာညဉ့်ညဉ့်ရေးကိစ္စတွေကိုမူလဗုဒ္ဓဖြည့်ရှင်းရနေရာကုလသမဂ္ဂလူညိုရေးကောင်စီဟာပထဝီနိုင်ငံရေးအခွဲအဟတွေနဲ့ဘာမှလုပ်မရတဲ့နေရာဖြစ်နေပါလေ။ကောင်စီမှာကွဲနေတာဒါပထမဆုံးအချက်မဟုတ်ပေမဲ့အစိုးဆုံးတော့ဟုတ်ပါလေ။ဒီကနေ့အလုံးမဖြစ်တာကပို့လို့နှဆိုင်လာပြီးပို့အနေရဲ့ကြီးမားလာပါလေ။ည
ဉ့်ညဉ့်ရေးကရရအဆိုင်ဝင်းတွေတွေ့မှာပါလို့အနေတော်ကိုလည်းအတွေ့အမှုချုပ်ကမြင့်မထားခဲ့ပါဘူးပြင်တဲ့လို့အခုလိုဆက်ပြောပါလေ
Nous avons également besoin de paix au sein même des communautés
ရရအတိုင်းဝိုင်းနေတဲ့မှာလည်းညီညာရေးလိုအပ်ပါတယ်အမုန်းစကားတွေခွဲခြားမှုတွေအစိုးရအရှိတွေလူ့အခွင့်အရေးချုပ်ဖောက်မှုတွေတိုးများလာတာကြောင့်ကမ္ဘာတဝန်းရရအတိုင်းဝိုင်းနေကြမှာလည်းကွဲလာနေကြပါလေ
လူမျိုးရင်းနဲ့မုန်းစကားတွေအကောင်လာတယ်လို့ဘာနာပိုင်ဝါဒကြီးထွားလာတာနဲ့အတူခွာချစိတ်ဆိုင်ခွာချသစ္စာရေးပေါ်ဝင်လူခွင့်ရေးချိုးဖောက်မှုတွေများလာတာကြောင့်ရရအတိုင်ဝန်းတွေတွင်ငင်းချင်ရေးရှိမဲ့လာတာကိုကုလသမဂ္ဂတွဲမှုချုပ်ကထောက်ပြပါတယ်ဒီလိုဘာကြောင့်ဖြစ်ရတယ်လဲဆိုတော့ကိုလည်းမစ္စတာကူတရက်စ်ကအခုလိုပြောပါတယ်
Et je vois deux raisons fondamentales à cette situation généralisée.
Premièrement, ဒီအမားနဲ့အမုန်းကစားတုံးမြန်လာပါလေ။အမျက်နှောက်လိုက်မိတဲ့အဖြစ်ကလူတွေစိတ်ဝမ်းကွဲလာအောင်လုပ်ဖို့အစွမ်းရောက်တွေကိုကူညီရရောက်သွားပါလေ။ဒုတိယတကယ်မညီမျှမှုတွေစီးပွားရေးချုံနေတာတွေလူမှုစီးပွားရေးမြန်မြန်ဆန်ဆန်ပြောင်းလဲတာတွေကြောင့်လူတွေပိုးကြောက်လာကြပါတယ်။ကမ္ဘာစောင့်ဝင်နေရေးအဆင့်ကမြန်မာလာနေပါတယ်။ကမ္ဘာမှာလူခုနှစ်ယောက်မှ6ယောက်ကသူတို့အနာဂတ်အတွက်ပူပန်စိုးကြောက်နေကြပါတယ်
။ဒါအပြင်သဘာဝကိုမျက်ကွယ်မပြုဖို့လဲက ုလသမဂ္ဂအတွင်းမှုချုပ်ကပြောတော်ပါလေတယ
် We must also make peace with the planet. Humanity has waged a war we can only lose.
ကမ္ဘာစိုးရဲ့ဂျုံနဲ့ကျွန်တော်တို့ငြင်းချင်ရရှိရပါမယ်။ဒါပေမဲ့ဒီစစ်ပွဲကတော့လူသားကရှုံးနိုင်တဲ့စစ်ပွဲတစ်ခုဖြစ်ပြီးမိုက်မဲစွာရွေးချယ်ခဲ့တဲ့တိုက်ပွဲပဲဖြစ်ပါတယ်လို့အတွေ့အမှုချုပ်ကဆိုသွားကြပါခင်ဗျာ။